2005ကရွေးကောက်ပွဲမှာအနိုင်ရပြီးတော့အာဏာရလာခဲ့တဲ့NLD အစိုးရအုပ်ချုပ်တဲ့ကိုလာတာကာလာတွင်ပြုပြင်ပြောင်းလဲမှုတစ်ချို့ကိုကျင်းနေအားရသူတွေရှိသလိုပြည်တွင်းငြိမ်းချမ်းရေးနဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးလိုလုပ်ငန်းစဉ်နဲ့အစိုးရဆိုင်ရာတည်င်း
ရယူနိုင်권အပိုင်းတွေမှာတော့အားနဲ့နေသေးတယ်လို့ဝေဖန်သူတွေလည်းရှိနေပါတယ်။နိုင်ငံရေးခေါင်းဆောင်တချို့နဲ့သတင်းသမားတွေကလာမယ့်2009တွင်ဘလို့မျှော်လင့်ထားကြတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ကိုညံဝင်းအောင်ကစူးစီးတင်ပြပေးပါမယ်ရှင်။စီအစိုးရခေတ်ဆက်ဆက်နိုင်ငံရေးကဏ္ဍပေါင်းစုံမှာချွတ်ချုံကြခဲ့ရပြီးဦးသိန်းစိန်အစိုးရလက်ထက်မှာပြဿနာတချို့ကိုဖြေရှင်းဖို့စူးစမ်းပေမဲ့မအောင
မှအမျိုးသားလူညွန်ရေးကိစ္စမှာအားရစရာတချို့ရှိပေမဲ့တိုင်းသားလက်နက်ကိုင်ပြည်ပကနဲ့ငင်းငင်းဖြစ်စင်မှာတော့ NLD အစိုးရရဲ့ကင်တွယ်ပုံတွေကိုအားမရဘူးလို့ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကသုံးသပ်ပါတယ်
။အမျိုးသားလုံခြုံရေးနဲ့ပတ်သက်လို့ရခိုင်ကိစ္စချင်းကပ်ပုံလေးတွေကနောက်ပိုင်းအားရစရာဖြစ်လာပါတယ်။ကျွန်တော်တို့ပြည်တွင်းငင်းကြမ်းမှုဖြစ်စဉ်ချင်းကပ်ပုံနဲ့လက်တွေ့ဆောင်ရွက်မှုကိုသုံးသပ်တဲ့အခါမှာကျွန်တော်တို့ဘက်ကအားမရဘူးဆိုတာမျိုးဖြစ်လာပါတယ်။အားလုံးပါဝင်နိုင်ရေးဆိုတဲ့ကဏ္ဍခုထိမရောက်သေးဘူးဆိုတာမျိုးတွေ့ရပါတယ်။နောက်ငွေကြေးဖောင်းပွမှုကတူမတူအောင်များနေတဲ့ကဏ္ဍနောက်စီးပွားရေးကဏ္ဍနဲ့ပတ်သက်လို့တိတိကျကျမူဝါဒရှာပြီးတည်ဆောက်နိုင်တဲ့အနေအထားကိုမတွေ့ရရင် NLD ပြည်တွင်းငင်းကြမ်းရေးဖြစ်စဉ်တစ်ခုကိုဦးဆောင်ကျင်းပတဲ့အစိုးရအဖြစ်ဒီကာလ2019ကစပြီးတော့2020เนาะဒီငါးနှစ်တာတက်တန်းမှာသူမတူတဲ့เนาะပြည်တွင်းငင်းကြမ်းမှုဖွံ့ဖြိုးတိုးတက်မှုကိုနောင်လာမဲ့အစိုးရကိုလက်လွှဲပေးနိုင်တဲ့အစိုးရဖြစ်သမိုင်းမှာတွင်ကြံခေနိုင်ပါတယ
်ဦးသိန်းစင်အစိုးရလက်ထက်သတင်းမီဒီယာထိန်းချုပ်မှုကိုအထိုက်အလျောက်ဖြေလျှော့ခဲ့ပြီး NLD အစိုးရလက်ထက်မှာပိုပြီးလွတ်လပ်ခွင့်ရလာမယ်လို့မျှော်လင့်ထားကြပေမဲ့အခက်အခဲတွေရင်ဆိုင်နေရဆဲဖြစ်တယ်လို့မော်ကွန်းမဂ္ဂဇင်းအက်ဒီတာဦးဇေယျလှိုင်ကပြောပါတယ်
အဲ့ဒီ NLD ကနေလွတ်တော်တယ်ဝင်တော်တဲ့အချိန်ကစပြီးတရင်သမားတွေလွတ်တော်တယ်နဲ့အထောက်ခံလိုက်ရတယ်။နောက်ပြီးတော့လက်ရှိမှာအစိုးရအဖွဲ့ကဒီမီဒီယာကိုပြောဖို့မီဒီယာယူနစ်တွေထားဖို့ညီနေတာရှိပေမဲ့အခုထိအကောင့်တွေမပေါ်နေဘူး။ဒါတော့ခုရှိတာက NLD နဲ့ဒီအစိုးရနဲ့ပေါင်းပတ်သက်မှုကိုမေးတိုင်းမေးတိုင်း NLD ကပြောရေးဆိုခွင့်ရှိတဲ့ပုံပေါ်ကဒီတရင်သမားတွေကိုဆဲတာဆိုတယ်လည်းရှိတယ်။တရင်မေးရတာခက်တယ်ဆိုတာကိုတွေ့လာရတယ်။ဆိုတော့ဒီထက်ပိုပြီးတော့ဒီတရင်မီဒီယာနဲ့ဖြစ်တွေ့ခြင်းကအစိုးရရဲ့ချိုးပွေးတီကိုမြင့်တင်စေတယ်ဆိုတာမျိုးကိုနားလေစေတယ်။ဥပမာရခိုင်ရင်းကိစ္စလိုမျိုးပေါ့နော်။ဒီနေ့ဆန်းဆန်းတုတ်ပြန်ပြီးတော့မှလှုပ်စေခြင်းနဲ့
အရင်စေဆိုးရခစ်ကလေးကနေဆိုင်လာခဲ့တဲ့ပြဿနာကတော့အဂတိလိုက်စားမှုပဲဖြစ်ပါတယ်။ဒါပေမဲ့အခုထိတော့အဂတိလိုက်စားမှုပပျောက်ရေးကို NLD အစိုးရကထိရောက်စွာမကင်တွယ်နိုင်သေးဘူးလို့မြန်မာနိုင်ငံရေးလှိလာသုံးသက်သူဒေါက်တာရန်မျိုးသိန်းကမြင်ပါတယ
်။ NLD အစိုးရအနေနဲ့ပေါ့လေ။ဒါပေမဲ့2019ခုနှစ်နောက်ပိုင်းမှာအဂတိလိုက်စားမှုတိုက်ဖြက်ရေးကိုခကြီးရောက်ရောက်ဟိုစီမံချက်ချပြီးတော့ဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်တယ်။အဂတိလိုက်စားမှုကိုခကြီးရောက်ရောက်မတိုက်ဖြက်နိုင်ဘူးဆိုရင်နောက်ပြီးတော့ဝန်ထမ်းတွေကြားထဲမှာပညာပေးတာအရေးယူတာကိုခကြီးရောက်ရောက်မလုပ်နိုင်ဘူးဆိုရင်ကျွန်တော်တို့ရဲ့အပြောင်းလဲဟာဖြစ်ရောက်အလုပ်ဖြစ်တော့မဖြစ်နိုင်ဘူးလို့ကျွန်တော်ကမြင်တယ
်။ NLD အစိုးရတက်လာပြီးနောက်ပိုင်းဥပဒေတချို့ပြောင်းလဲနိုင်တာနိုင်ငံသားစစ်ဆန်ရေးအားကောင်းလာတာစီဝါရေးတန်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းသွားတာတွေကအားရစရာကောင်းပေမဲ့တချို့ကိစ္စတွေမှာစစ်တပ်ကညဉ့်ညမာကိုအလေးထားနေတာတွေကရေရှည်အတွက်မကောင်းဘူးလို့ကြားကောင်းပါတီ SNLD ရဲ့ဗဟိုကော်မတီဝင်ဦးဆိုင်လိတ်ကထောက်ပြပါတယ
်နိုင်ငံခြားဆက်ဆံရေးနဲ့ပတ်သက်ရင်တော့ဒီနေ့အားရစရာကောင်းပါရဲ့ဒီလေးငင်းငင်းတည်ဆောက်မှုလုပ်ငန်းတွေမှာတော့ခက်ခဲနေတဲ့ဆက်ပြီးရင်ဆိုင်နေရမယ့်နေသားမျိုးမှလေ့ရတယ်အဲ့တော့လွတ်တော်အပိုင်းကိုကြည့်မယ်ဆိုလို့ရှိရင်နိုင်ငံတော်အတိုင်းအမြံဆိုင်ရာဥပဒေကိုပြဋ္ဌာန်းပြီးတော့မှဒေါက်တာစုကြည်ကိုနိုင်ငံအရေးမှာဥဆောင်နိုင်ငံပေးလိုက်နိုင်တာဟာကျွန်တော်တို့အားရကျေနပ်ချက်ပေါင်းပါလေ။ချုပ်ဝင်ပြောမှဆိုလို့ရှိရင် NLD အစိုးရဟာတမတော်ကိုအငြင်းအပြင်းနဲ့ကြီးနေပြီးတော့မှအလုံးလုံးနေရတဲ့နေသားမျိုးရောက်နေတယ်။နောက်လာမယ့်၄နှစ်မှာဒီနေသားတွေကိုမပြောင်းနိုင်ဘူးဆိုလို့ရှိရင်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုငင်းငယ်တည်ဆောက်မှုလုပ်ငန်းစဉ်ဒါတွေကိုဝေဘောဘာနဲ့စောင့်ကြည့်နေရမယ့်နေသားမျိုးရှိနေမယ်လို့ကျွန်တော်သုံးသပ်ပါတယ်
။အခုလိုအားရကျေနပ်မှုတွေအားမလို့အားမရဖြစ်တာတွေရှိပေမဲ့ NLD အစိုးရအနေနဲ့ဖွဲ့စည်းပုံဥပဒေပြင်ဆင်နိုင်ရေးအပါအဝင်အခြားဦးစားပေးကိစ္စတွေကိုဇွဲရှိရှိနဲ့ဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပြောပါတယ်
။ကျွန်တော်တို့ဒီကာလအတွင်းမှာအပြည့်စုံအောင်မြင်ဖို့ဆိုတာလည်းမဖြစ်နိုင်တဲ့ကိစ္စပါ။အုပ်ချုပ်တဲ့ကိစ္စကြီးကိုကျော်ပြပြီးကျွန်တော်တို့ကဒီဟာကိုကင်တွယ်ရတဲ့အတွက်ပုံမှန်ခက်ခဲစေတယ်လို့ကျွန်တော်တို့မြင်ပါတယ်ဖွဲ့စည်းပုံကျင်းဖို့က လူကိုလိုအပ်တယ်ဖွဲ့စည်းပုံမပြင်ဘဲနဲ့ဒီငင်းငန်းရေးကိစ္စတော့မှအောင်မြင်အောင်ဆောင်ရွက်ဖို့အများကြီးခက်ရင်ပါတယ်ကျွန်တော်တို့နိုင်ငံမှာအဓိကအင်အားကြီးတရားဖြစ်တဲ့တမတော်ဒါမပါလို့မရဘူးတမတော်ကကျွန်တော်တို့ရဲ့ညီမချက်ကိုတကယ်နားလည်သဘောပေါက်လာဖို့ကျွန်တော်တို့အများအားအစဉ်မပြတ်ကြိုးစားနေပါတယ်ဒီနေ့ဒီအချိန်ကိုရရှိမယ်လို့လည်းယုံကြည်ပါတယ်
ဒါပေမဲ့2019ခုနှစ်တည်းမှာနိုင်ငံရေးနှီးမြှုပ်နှံမှုတွေနဲ့အတူပြည်သူတွေအတွက်အလို့အကံအခွင့်အလမ်းတွေပေါ်လာလိမ့်မယ်လို့ NLD ပြောခွင့်ရဦးညံဝင်းကပြောဆိုပါတယ်ခင်ဗျာ